မြန်မာနိုင်ငံမှာစနေနဲ့တနင်္ဂနွေနေ့တွေမှာကိုဗစ် -19 ကူးစက်လူနာအသစ်10ဦးထပ်မံအတည်ပြုတွေ့ရှိခဲ့ရပြီးစုစုပေါင်းကူးစက်ခံလူနာ38ဦးထိရှိသွားပြီဖြစ်ပါတယ်ဒီအကြောင်းဆက်ပြီးတော့ပြောပြပေးပါမယ်ကူးစက်ခံအတည်ပြုထားသူတွေကကိုဗစ် -19 ကူးစက်ခံရသူ3ဦးသေဆုံးခဲ့ရပြီးဖြစ်ပြီး2ဦးကိုတော့ရန်ကုန်ဝေဘာဂီဆေးရုံအထူးကျန်းမာကူးသဆောင်မှာကူးသပေးနေရကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကျန်းတဲ့သူတွေရဲ့ကျန်းမာရေးအခြေအနေကတော့တည်တည်ငြိမ်ငြိမ်ရှိတယ်လို့လည်းထုတ်ပြန်ချက်ကဖော်ပြပါတယ်။ COVID-19 ကူးစက်ခံရသူတွေထပ်မံပေါ်ထွက်လာအောင်မဲ့အခြေအနေရှိပြီးပြည်သူတွေအနေနဲ့တည်တည်ငြိမ်ငြိမ်ရင်ဆိုင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတောက်ကြနေတုန်းကတိုက်တွန်းထားပါတယ်
။နောက်နှစ်ပတ်သုံးပတ်ဟာအတိတ်အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ထိုင်းဘက်ကပေါ့နော်အများကြီးနေတတ်ကိုကြောဖြတ်ပြောပြန်လာတဲ့ကျွန်တော်တို့ပြည်သူတွေအများကြီးရှိပါတယ်။အများကြီးဆိုတော့ခါးတောင်းနေသိနေချီပြောရှိတယ်။ဒီကတိုင်းပြည်လုံးကိုပြန်သွားတယ်။ကိုရပြန်ကြတယ်ပေါ့နော်။တချို့ကတော့နေစားနားမှာပဲကွန်ဂျင်နေတဲ့လူတွေကိုရကိုရပြန်ပြောကွန်ဂျင်နေတဲ့လူတွေရှိတယ်။ဒါတော့အဲ့ဒီမှာရောဂါပိုးရှိနေတယ်ဆိုလို့ရှိရင်ဒီနောက်တစ်ပတ်နှစ်ပတ်အတွင်းမှာပေါ်ပြန်ရှိတယ
်။လက်ရှိမှာတော့ချင်းပြည်နယ်ရန်ကုန်တိုင်းရှမ်းပြည်နယ်မွန်ပြည်နယ်တို့မှာCOVID-19 လူနာတွေကိုကုသပေးနေရပါတယ်။မန္တလေးနဲ့မြေပြည်တော်တို့မှာ COVID-19 အတည်ပြုလူနာတဦးစီရှိခဲ့ပေမဲ့လည်းအခုတော့ပြန်လည်တက်သွားသွားပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကကြေညာထားပါတယ်။စနေနေ့က COVID-19 ကူးစက်ခံ3ဦးထပ်မံအတည်ပြုလိုက်တာဖြစ်ပြီးစနေညသကောင်ကျော်တနင်္ဂနွေအစောပိုင်းမှာတော့ကူးစက်ခံလူနာ9ဦးထပ်မံအတည်ပြုတာဖြစ်ပါတယ်။အခုနောက်ဆုံးအတည်ပြုလူနာတွေကတော့တောင်ကြီးက2ဦး၊ရန်ကုန်က10ဦးနဲ့ချင်းပြည်နယ်တီးတိမ်က2ဦးတို့ဖြစ်ပါတယ်။ဒီပုဂ္ဂိုလ်တွေအားလုံးကတော့လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းကြီးပခီးကြီးသွားခဲ့တာမရှိဘူးလို့အစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကတော့ဒီအချက်ပေါ်မှာသတိပေးထားပါတယ်။အခုထပ်မံအတည်ပြုလိုက်တဲ့လူနာတွေနဲ့အနီးကပ်ထိတွေ့မှုရှိသူတွေကျန်းမာရေးဌာနကိုဆက်သွယ်ချဖို့လည်းတိုက်တွန်းထားပါတယ်။နိုင်ငံတွင်း COVID-19 ကူးစက်ပြန့်နှံ့မှုထိ ंछ ုပ်ဆောင်ရွက်တာမှာပိုပြီးလုံခြုံသေချာမှုရှိစေဖို့ရည်ရွယ်ပြီး COVID-19 ရောဂါလက္ခဏာစောင့်ကြည့်ကာလကိုအရင်က14ရက်သတ်မှတ်ထားတာကနေ28ရက်ထိတိုးမြင့်ဆောင်ရွက်ဖို့လဲကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။လိုအပ်ချက်ရှိသူတွေအတွက်အစိုးရရဲ့ရိတ်ခါထောက်ပံ့မှုမှာရန်ကုန်တိုင်းဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူတွေနောက်ရိတ်ခါလာယူသူတွေလူစုလူဝေးကြီးဖြစ်ခဲ့တဲ့ဓာတ်ပုံတွေလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးနောက်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကCOVID-19 ဟာလူတိုင်းကိုကူးစက်နိုင်တာကြောင့်အားလုံးစည်းကမ်းလိုက်နာကြဖို့စနေနေ့ကတိုက်တွန်းထားပါတယ်ရှင်။ကျမတင်ကြီးထိုက်ပါ